Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်2016ခုနှစ်ဖေဖော်ဝါရီလ5ရက်တောက်ကြနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို line meter 1769နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖုံပါဒီညနေအစီအစဉ်မူပြတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
။မင်္ဂလာညနေခင်ပါရှင်။ကျွန်မတင်ကီထိုက်ပါ။ WikiLeaks ကိုတီထောင်သူ Julian Assange ကိုဥပဒေမဲ့ဖမ်းဆီးထိန်းသိမ်းခံရတယ်လို့ဖြစ်နေတယ်လို့ကုလသမဂ္ဂလူ့ခွင့်ရေးအလို့အဖွဲ့ကပြောဆိုလိုက်ပါတယ်။ Democratic Party ရဲ့သမ္မတလောင်းဖြစ်ရေးစ조사နေကြတဲ့ Hillary Clinton နဲ့ Bernie Sanders တို့မနေ့က New Hampshire ပြည်နယ်မှာအခြေအနေစကားစစ်ထိုးခဲ့ကြပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ဇီကာဗိုင်းရပ်စ်ပိုးကူးစက်ဖြစ်ပွားမှုဟာကမ္ဘာတဝန်းရေးပေါ်အခြေအနေဖြစ်ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကလည်းကြေညာလိုက်ပြီးတဲ့နောက်မြန်မာနိုင်ငံမှာလည်းဒီရောဂါပိုးကာကွယ်ရေးအတွက်ဘလို့စတင်လှုပ်ဆောင်နေပါပြီလဲ
။လူတွေပတ်လို့လည်းဒါဖီဘာစကရီနလုပ်မယ်ဒါတွေလည်းလုပ်ပါမယ်။နောက်ချင်းနေနေတော့လည်းရေကဘာဆောင်ရွက်ပါမယ်။အခုကတော့ချင်းကားနဲ့လောက်လားပေါ့။
ကူးစက်ယောဂါတိုက်ဖြတ်ရေးဌာနညွန်ကြားရေးမှူးဒေါက်တာတန်ထွန်းအောင်ပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒီသတင်းနဲ့အတူသူရဥရွှေမန်းကိုဥပဒေရေးရာနဲ့အထူးကိစ္စရများလစ်လာဆန်းစစ်သုံးသက်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်ခန့်အပ်လိုက်တဲ့အကြောင်းနဲ့မလေးရှားအစိုးရကနိုင်ငံခြားသားအလုပ်သမားအခွန်တနစ်စာလေဗီဂျေးတွေကိုတိုးမြှင့်ကောက်ခံလိုက်တဲ့အကြောင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဦးဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမတင်ကြီးထိုက်နဲ့ကိုရန်နိုင်တို့ကကြေညာပေးပါအောင်ရှင်
ဗြိတိန်နိုင်ငံလန်ဒန်မြို့ကအီကွေဒေါ်တန်ရုံမှာခိုလုံနေတဲ့ WikiLeaks Internet Website တီထောင်သူ Julian Assange ဟာဥပဒေမဲ့ဖမ်းဆီးထိန်းသိမ်းထားခံရတယ်လို့ဖြစ်နေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအလို့အဖွဲ့ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ဒီအဖွဲ့ရဲ့ပြောကြားချက်ဟာဗြိတိန်ရဲ့ Mr. Assange ကိုဖမ်းဆီးဖို့လုပ်နေတဲ့အပေါ်မှာတော့ဘာမှဩစာတရားမှုရှိမှာမဟုတ်ပါဘူး။အာရမပြုချင်းမှုနဲ့ဖမ်းဆီးပြီးဆွေးနွေးနိုင်ငံကိုတရားခဏ်လွှဲပြောင်းပေးတာကိုရှောင်ရှားနိုင်ဖို့အတွက်မစ္စတာအဆန်းဟာအီကွေဒေါ်တန်ရုံမှာခိုလုံပြီး၃နှစ်ခွဲအကြာမှာအခုလိုကုလသမဂ္ဂလူ့အခွင့်အရေးအလို့အဖွဲ့ကသူတို့ရဲ့အဆုံးအဖြတ်ကိုဒီကနေ့တောက်ချနေမှာကြေညာလိုက်တာဖြစ်ပါတယ်။ဗီတင်အာနာပိုင်တွေဘက်ကဒီအဆုံးအဖြတ်နဲ့ပတ်သက်ပြီးတော့အခုချိန်ထိတုံ့ပြန်ခြင်းမရှိသေးပါဘူး။မနေ့ကသာပရိနေကတော့ဆွေရင်အစိုးရရှေ့နေတွေဘက်ကကုလသမဂ္ဂရဲ့အဆုံးအဖြတ်ကိုခံမှန်းခဲ့ကြပြီးမစ္စတာအဆန်းကိုအခုလိုချုံနောင်ထားတယ်လို့ဖြစ်နေမှုဟာဆွေရင်နိုင်ငံမှာအထမပြုချက်မှုနဲ့သူ့အပေါ်တရားစွဲဆိုထားတဲ့ကိစ္စကိုအကျိုးသက်ရောက်မှုရှိမှာမဟုတ်ဘူးလို့ပြောဆိုထားပါတယ်
။ဆီးရီးယားနိုင်ငံတွင်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကဆီးရီးယားပဋိပက္ခကိုစည်ရေးမဟုတ်တဲ့နည်းနဲ့ဖြည့်ရှင်းဖို့အားထုတ်မှုကိုရိုးရော်စေတယ်လို့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အကြီးအကဲ Jens Stoltenberg ကပြောဆိုပါတယ်။ဥရောပကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့ Amsterdam မြို့တော်ကိုဒီကနေ့တောက်ကြနေမှာရောက်ရှိလာတဲ့ NATO အကြီးအကဲကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။ရုရှားရဲ့ပြင်းထန်တဲ့လေကြောင်းတိုက်ခိုက်မှုတွေကအတိုက်ခံအဖွဲ့အစည်းတွေကိုအဓိကပြင်းထန်တာတိုက်ခိုက်နေတာဖြစ်ပြီးတင်းမာမှုတွေကိုလည်းတိုးပွားစေသလို NATO ရဲ့လေပိုင်နက်နဲ့တူရကီရဲ့လေပိုင်နက်ကိုလည်းချိုးဖောက်မှုတွေရှိနေတယ်လို့ NATO အဖွဲ့အကြီးအကဲကပြောဆိုပါတယ်။နောက်ထပ်ဖြစ်ထွန်းမှုကတော့ရုရှားစစ်လေယာဉ်တွေရဲ့အထောက်ပံ့နဲ့ဆီးရီးယားစိုးရတပ်တွေကဒါရာမြို့အနီးကသဘုံတွေတင်းချုံရမြို့ကိုပြန်လည်သိမ်းယူခဲ့တယ်လို့ Hezbollah အဖွဲ့ရဲ့အယ်မနာရုပ်မြင်သံကြားနဲ့ဆီးရီးယားရေးဆောင်ကြီးအဖွဲ့တို့ကဒီနေ့တောက်ကြနေမှာပြောဆိုဖော်ပြကြပါတယ်။ကုလသမဂ္ဂဦးဆောင်တဲ့အလူရှင်နိုင်ငံများညီလာခံကဆီးရီးယားနိုင်ငံတွင်လူသားချင်းစာနာမှုဆိုင်ရာအထောက်ပံ့အဖြစ်ဒေါ်လာ10ဘီလီယံပေးဖို့ကတိပြုခဲ့ကြပြီးနောက်တစ်နေ့မှာအခုသတင်းထွက်ပေါ်လာခဲ့တာဖြစ်ပါတယ်။ဆီးရီးယားဒုက္ခသည်တွေအတွက်အမေရိကန်ကထောက်ပံ့ငွေဒေါ်လာ10,000နီးပါးပေးအပ်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကနိုင်ငံတကာလူရှင်များညီလာခံမှာကတိပြုလိုက်ပြီးလူသားချင်းစာနာမှုဆိုင်ရာကူညီတွေပေးနိုင်ဖို့သဘုံတွေထိန်းချုပ်ရာဒေသတွေအပေါ်ဆီးရီးယားဆိုရနဲ့ရုရှားတို့ဘက်ကတိုက်ခိုက်မှုတွေကိုရပ်တန့်ပေးဖို့တောင်းဆိုလိုက်ပါတယ်ခင်ဗျာ
American Democrat Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်လာဖို့ကြိုးစားနေကြတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ဘာမောက်ပြည်နယ်အထက်လွှတ်တော်အမှ Bernie Sanders တို့မနေ့က New Hampshire ပြည်နယ်မှာအခြေအနေစကားစစ်ထိုးခဲ့ကြပါတယ်လူလတ်တန်းစားတွေအတွက်ဘာတွေလုပ်ပေးနိုင်မလဲဆိုတာအပြင်ငွေကြေးချမ်းသာသူတွေရဲ့ကိုယ်စားလှယ်လောင်းတွေအပေါ်ဩဇာလွှမ်းမိုးမှုတွေနဲ့ပတ်သက်လို့အပြန်အလှန်ထိုးနှက်ကြတာမှာ Mrs. Clinton ကအခုလိုတုံ့ပြန်လိုက်ပါတယ
် If you've got something to say, say it directly, but you will not find that I ever changed a view or a vote because of any donation that I ever received.
ရှင်ပြောချင်တာကိုတဲ့တဲ့ပြောပါဒါပေမဲ့ကျမလက်ခံရရှိတဲ့အလှူငွေတွေကြောင့်တော့ကျမရဲ့အမြင်အယူအဆဒါမှမဟုတ်ကျမထောက်ခံမဲ့အရာကတော့ပြောင်းသွားမှာမဟုတ်ဘူးဆိုတာကိုရှင်တွေ့ရပါလိမ့်မယ် ကျမမဲဆန္ဒနယ်ကလူထုအတွက်အကောင်းဆုံးကိုစားပြုရည်တည်သွားမှာဖြစ်တယ်လို့ဒီအတွက်လည်းကျမကိုကျမသိတ်ကိုဂုဏ်ယူပါတယ်။ဒါကြောင့်မို့လို့မချာခင်သတင်းပတ်တွေတုန်းကရှင်နဲ့ရှင့်ရဲ့မဲဆွဲစည်းရုံးလှုပ်ရှားမှုတွေမှာကျမကိုပညာသားပါပါနဲ့အထင်မြင်မှားအောင်ပြောဆိုနေတာတွေကိုအဆုံးသတ်သင့်ပြီးထင်ပါတယ်လို့ Mrs. Clinton ပြောသွားတာဖြစ်ပါတယ်။နိုင်ငံဆိုင်မူဝါဒတွေနဲ့ပတ်သက်လို့တော့ Mrs. Clinton ဟာအတွေ့အကြုံပိုရှိပေမဲ့စုံဖြတ်ချက်တွေကိုမှန်မှန်ကန်ကန်မချမှတ်နိုင်ဘူးလို့ Mr. Sanders ကဝေဖန်ပါတယ်
။ Experience is not the only point. Judgment is when you ran against Senator Obama.
အတွေ့အကြုံတစ်ခုတည်းနဲ့အလုံးမဖြစ်ပါဘူး။စုံဖြတ်ချက်မှန်မှန်ကန်ကန်ချနိုင်ဖို့လိုပါတယ်။အထက်လွှတ်တော်မှာအိုဘားမားနဲ့အပြိုင်သမနာလောင်းအရွေးခံရဖို့ခမကြိုးစားခဲ့ချိန်တုန်းကမစ္စတာအိုဘားမားကကိုယ်ရံသူတွေနဲ့ဆွေးနွေးပြောဆိုသင့်တယ်လို့ပြောတာကိုခမကတိတ်ကိုယုံကြည်လွယ်သူလို့ဆိုပြီးထိုးနှက်ခဲ့ပါတယ်။ဒါပေမဲ့တကယ်တမ်းဆိုရင်သူတို့ကသာကျွန်တော်တို့ပြောဆိုဆွေးနွေးသင့်တဲ့သူစိတ်ဆန့်ညှိနှိုင်းသင့်တဲ့သူတွေလို့ကျွန်တော်ယုံကြည်တယ်လို့ပြောသွားတာဖြစ်ပါတယ်။ဒီစကားစစ်ထိုးပွဲမှာဘသူကတကယ်စစ်မှန်တဲ့ပြုပြင်ပြောင်းလဲရေးသမားဖြစ်တယ်ဆိုတာကိုလည်းကိုယ်စလဲလောင်းနှစ်ဦးအကြိတ်အနေညှင်းခုန်ကြပါတယ်။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွက် New Hampshire မှာကျင်းပမဲ့ပထမဆုံးအကြိမ်သမ္မတလောင်းပနာမရွေးကောက်ပွဲကျင်းပဖို့ရည်အနှင်းငယ်ပဲလူတော့တဲ့အချိန်မှာဒီစကားစစ်ထိုးပွဲပြုလုပ်ခဲ့တာဖြစ်ပါတယ်။ဒီသတင်းပတ်အစောပိုင်းက Iowa ပြည်နယ်မှာလုပ်တဲ့ပါတီတွင်မဲပေးပွဲမှာတော့ Mrs. Clinton နဲ့ Mr. Sanders တို့နှစ်ဦးထောက်ခံမဲ့ရလက်အတူတူညီပါရခဲ့ကြတာဖြစ်ပါတယ်။ပထမဆုံးအကြိမ်သမနာလောင်းပနာမရွေးကောက်ပွဲကတော့လာမယ့်အင်ခါနေ့ New Hampshire မှာကျင်းပမှာဖြစ်ပါတယ်
။သမနာအိုဘားမားအဆိုပြုသလိုအာဖဂန်နစ္စတန်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အရေးတော်ကို9500အထိရှော့ချလိုက်မယ်ဆိုရင်အာဖဂန်တပ်တွေကိုလေ့ကျင့်သင်တန်းပေးနေတာတွေဟာအကန့်အသတ်တွေအတော်လေးကိုဖြစ်သွားမယ်လို့အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်စစ်တပ်ရဲ့အကြီးတန်းတပ်မှုကြီးကလွှတ်တော်ကိုဂျာဇာဝရီနေ့ကပြောကြားလိုက်ပါတယ်။တပ်ဖွဲ့ဝင်9500နဲ့ဆိုရင်အကြမ်းဖက်ဝါဒတိုက်ဖျက်ရေးလုပ်ငန်းတွေအတွက်လေ့ကျင့်မှုတွေနဲ့အကြမ်းဉာဏ်အကူအညီတွေကိုအကန့်အသတ်နဲ့ပဲပေးနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့ယုံကြည်တယ်ဆိုပြီးအာဖဂန်နိုင်ငံမှာရှိနေတဲ့အမေရိကန်စစ်တပ်ဗိုလ်ချုပ်ကြီးဂျွန်ကမ်ဘောက်ကပြောပါရဲအဲ့ဒီတပ်ဖွဲ့ဝင်အရေးအတွက်နဲ့လုပ်ငန်းတစ်ခုစလုံးကိုအပြည့်အဝလုံဆောင်နိုင်မလားလို့အထက်လွှတ်တော်အမတ်ဂျွန်မကိန်းကမေးတဲ့အခါမှာတော့သူကတချို့ကိစ္စတွေကတော့အာဖဂန်တပ်ဖွဲ့ဝင်တွေအနေနဲ့နှင်းမုံတိုင်းဆဲတဲ့အချိန်မှာဘယ်လိုပုံစံပြုပြင်ပြောင်းလဲမှုတွေဆက်လုပ်သွားမလဲဆိုတာနဲ့လူရည်ဒီကာလမှာဘယ်လိုဆက်ပြီးတိုးတက်အောင်လုပ်မလဲဆိုတဲ့အပေါ်မှာမူတည်တယ်လို့သူကပြောပါတယ်။အာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုရှော့ချလိုက်ခြင်းအပြင်အမေရိကန်ရဲ့အချင်းတော်ကြားကျိုးပန်းဆောင်ရွက်မှုကိုထိခိုက်လာလိမ့်မှာဖြစ်တယ်လို့အာဖဂန်နစ္စတန်နိုင်ငံကတာလီဘန်တွေအပေါ်သမ္မတဥပမာရဲ့စစ်စင်ရေးလုပ်နေတာနဲ့ပတ်သက်ပြီးဝေဖန်နေတဲ့လွှတ်တော်အမတ်တွေကပြောပါတယ်။2000ခုနှစ်အယ်ကိုင်ဒါအကြမ်းဖက်သမားတွေရဲ့တိုက်ခိုက်မှုကြောင့်အမေရိကန်မှာလူ3000လောက်သေဆုံးပြီးတဲ့နောက်သိမကြခင်မှာအာဖဂန်စစ်ပွဲကိုစတင်ခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်နေ့ညနေခင်းနိုင်ငံတကာသတင်းတွေကိုဆက်ပြီးကြေညာပေးနေပါတယ်ရှင်ဇီကာဗိုင်းရပ်စ်ကူးစက်ဖြစ်ပွားနေတဲ့နိုင်ငံတွေကနေလက်တလောပြန်လာချသူတွေထံကသူ့ရဲ့အလှူလက်မခံချဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကတာဝန်ရှိသူတွေကိုအကြံပေးထားပါတယ်။ချင်းကနေတဆင့်ကူးစက်တဲ့ဇီကာဗိုင်းရပ်စ်ပြန့်နှံ့ဖြစ်ပွားမှုကလက်တင်အမေရိကန်နိုင်ငံတွေမှာအများဆုံးဖြစ်ပေါ်နေတဲ့အထက်အထူးသဖြင့်ဘရာဇီးနိုင်ငံမှာဖြစ်နေတာဖြစ်ပြီးကိုယ်ဝန်ဆောင်အမျိုးသမီးတွေအတွက်အန္တရာယ်အကြီးဆုံးအခြေအနေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်။ဇီကာဗိုင်းရပ်စ်ဟာပုံမှန်မဟုတ်တဲ့ဥကောင်းအရွယ်အစားနဲ့ကလေးငယ်တွေမွေးဖွားလာစေတဲ့ microcephaly လို့ခေါ်တဲ့ရှာရှာပါပါဖြစ်ပွားတဲ့အာယုံကျောဆိုင်ရာရောဂါနဲ့ဆက်ဆက်မှုရှိနေတယ်လို့ဆရာဝန်တွေကတန်တရာရှိနေကြတာဖြစ်ပါတယ်။ဇီကာဗိုင်းရပ်စ်ကိုကုသနိုင်တဲ့ဆေးဝါးကလည်းလက်တလောမရှိသေးပါဘူး။ကာကွယ်ဆေးထုတ်နိုင်ဖို့အတွက်တော့ကမ္ဘာတလွားဆေးကုမ္ပဏီတွေအလျင်အမြန်ဆောင်ရွက်နေကြပါတယ်။မြန်မာနိုင်ငံမှာလည်းဇီကာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုမရှိရတဲ့အတွက်အစီအစဉ်တွေစတင်လှုပ်ဆောင်နေပြီလို့မြန်မာနိုင်ငံကျန်းမာရေးဝန်ကြီးဌာနကပြောဆိုပါတယ်
။အိန္ဒိယနိုင်ငံဂျိုပူးမြို့ကနေမွန်ဘိုင်းမြို့ကိုသွားတဲ့ Jet Airways ခီးသည်တွေလင်းပေါ်မှာနာမည်ကြီးဘောလိဝုဒ်အစိုးရတဦးလင်းမှာပါတဲ့ခီးသည်တွေကိုစကားပြောဆက်ကနေတချင်းစုံခွင့်ပေးလိုက်တဲ့လင်းအမှုတန်း၅ဦးကိုလေကြောင်းလိုင်းကယာရုကနေခိတရနာထားလိုက်ပါတယ်။ဘောလိဝုဒ်ကအစိုးရဆိုနူနီဂမ်ဇန်နဝါရီလ4ရက်နေ့ကတည်ဆိုနေတဲ့ဗီဒီယိုတွေအင်တာနက်ပေါ်မှာတက်လာပြီးတဲ့နောက်အခုလိုယာရုကနေခိတရဆိုင်လိုက်တာဖြစ်တယ်လို့ Jet Airways လေကြောင်းလိုင်းကအတည်ပြုပါတယ်။ လင်းဘောကလင်းမှုဒန်းတွေအလုံးကိုစုံစမ်းစစ်ဆေးမှုတွေလုပ်ဖို့နဲ့လင်းဘောမှာလိုက်နာရမယ့်စီမံစည်းကမ်းတွေအတိုင်းတိတိကျကျလိုက်နာလာအောင်တန်းတန်းတွေပေးဖို့အတွက်အခုလိုတာဝန်တွေကနေရနာထားလိုက်တာဖြစ်တယ်လို့ပြောရေးဆိုခွင့်ရှိသူတို့ကပြောပါတယ်လင်းမှာပါတဲ့ခီးတွေကနေကမ်သူတို့နဲ့လင်းတစင်းနဲ့စီးလာတယ်ဆိုတာကိုသိတဲ့အချိန်မှာတချင်းဆိုဖို့တောင်းဆိုခဲ့တာဖြစ်တယ်လို့တနင်းတွေကဆိုပါတယ်ခီးတွေရဲ့တောင်းဆိုချက်ကိုသူကလည်ရောပြီးတော့သူ့ရဲ့နာမည်ကြီးတချင်းနှစ်ပုဒ်ကိုလင်းရဲ့စကားပြောတဲ့ဆက်ကနေတဆင့်တီးဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ
မလေးရှားလေချောင်းလိုင်း MH370 ဟာမလေးရှားနိုင်ငံကွာလာလမ်ပူမြို့ကနေထိုးနိုင်ငံဘေကျင်းမြို့တော်ကိုပြန်တန်းရင်ပျောက်ဆုံးခဲ့တာနှစ်နှစ်နီးပါးရှိခဲ့ပြီဖြစ်ပါတယ်လူပေါင်း139ဦးထုလိုက်ပါသွားခဲ့တာပါအမေရိကန်လုပ်ငန်းကြီး Phoenix International ကနောက်သတင်းပတ်ထဲမှာတရုတ်ရှာဖွေရေးသင်းမောနဲ့လိုက်ပါပြီးပျောက်ဆုံးလေယာဉ် MH370 ရှာဖွေရေးပြန်လည်လှုပ်ဆောင်မှာဖြစ်ပါတယ် Direct from Washington
ထိတ်တန့်ရောက်သတင်းတွေကိုမတ်သိငီထိုင်းတဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့တာပါအခုဆက်လက်ပြီးတော့သတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပေးပါမယ်မြန်မာနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးကာကွယ်ရေးစတင်လှုပ်ဆောင်နေတဲ့အကြောင်းကိုမတင်ပြခင်မှာအရင်ဦးဆုံးအနေနဲ့သူရဥရွှေမန်းကိုဥပဒေရေးရာနဲ့အထူးကိစ္စရာများလစ်လာဆန်းစစ်သုံးသက်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်ခန့်အပ်လိုက်တဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးပါမယ်ဒီဇဲဥပဒေတွေကိုလစ်လာပြီးတော့ပြင်ဆင်ပယ်ဖျက်ဒါမှမဟုတ်အစ်စ်ပြတ်ထန်းဖို့အကြံပြုတင်ပြနိုင်မဲ့ပြည်သူ့လွှတ်တော်ရဲ့ဥပဒေရေးရာနဲ့အထူးလစ်လာသုံးသက်ရေးကော်မရှင်ဥက္ကဋ္ဌအဖြစ်နဲ့လွှတ်တော်နာယကဟောင်းသူရဥရွှေမန်းကိုခန့်အပ်လိုက်ပါတယ်ကော်မရှင်ဖွဲ့ဝင်တွေမှာတော့တခြားနိုင်ငံရေးပါတီတွေမပါဘဲဥရွှေမန်းနဲ့နီးစပ်တဲ့ပြည်ခိုင်ဖြိုးပါတီဝင်တွေနဲ့အရင်အစိုးရလက်ထက်အငိမ့်စားအရာရှိကြီးတွေကိုထည့်သွင်းထားတာတွေ့ရပါတယ်ဒီအကြောင်းကိုတော့နေပြည်တော်မှာသတင်းယူနေတဲ့ VOA သတင်းတောင်မင်းခါကသတင်းပေးပို့ထားပါတယ်ရှင်
ဒီကနေ့ပြည်သူ့လွှတ်တော်မှာအမြဲတမ်းကော်မတီတစ်ခုနဲ့ကော်မရှင်တစ်ခုကိုဖွဲ့စည်းလိုက်ပါတယ်။ဒီမှာဥပဒေရေးရာနဲ့အထူးကိစ္စရပ်များလေ့လာသုံးသပ်ရေးကော်မရှင်မှာတော့ဥက္ကဋ္ဌနေရာကိုသူရဥရွှေမန်းကိုခန့်အပ်လိုက်တာဖြစ်ပါတယ်။ဒီကော်မရှင်ဟာတည်ဆဲဥပဒေတွေကိုလေ့လာပြီးပြင်ဆင်ရေးပိတ်ဖြတ်ရေးနဲ့အသစ်ပြဋ္ဌာန်းရေးတို့ကိုတင်ပြနိုင်တဲ့အဖွဲ့တစ်ခုဖြစ်တယ်လို့အထူးကိစ္စရပ်တွေပေါ်ပေါက်လာရင်လေဥပဒေနဲ့ညီမညီလေ့လာသုံးသပ်ကလွှတ်တော်ကိုတင်ပြရမှာဖြစ်ပါတယ်ကော်မရှင်ကိုအဖွဲ့ဝင်23ဦးနဲ့ဖွဲ့စည်းထားပြီးကော်မရှင်အတွက်ပြင်ပကပညာရှင်တွေကိုစုစည်းပြီးခေါ်ယူဖွဲ့စည်းခဲ့တာဖြစ်တယ်လို့လွှတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကပြောဆိုထားပါတယ်ဒါပေမဲ့ဒီကော်မရှင်ကပညာရှင်အများစုဟာသူရဥရှိမန်းနဲ့နီးစပ်သူတွေဖြစ်နေတာရဲ့အခြားသောတိုင်းရင်းသားပါတီတွေကပညာရှင်တွေမပါဝင်တာရဲ့တွေကြောင့်ဒီအပေါ်မှာအမြင်သဘောထားအမျိုးမျိုးတွေထွက်ပေါ်နေပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဆိုင်တီဟာကျော်ကဒီကနေ့ဖွဲ့စည်းလိုက်တဲ့ကော်မရှင်နဲ့ပတ်သက်ပြီးအခုလိုသူ့အမြင်ကိုပြောပြခဲ့ပါတယ်
။ဒီလွှတ်တော်ဥက္ကဋ္ဌကိုကြံပေးနိုင်ဖို့အဖွဲ့ဖြစ်ပါတယ်။သူ့ရဲ့ရည်ကြီးကိစ္စတွေတိုင်ပင်လို့ရတဲ့သူယုံကြည်စိတ်ချရတဲ့လူတွေနဲ့ဖွဲ့တယ်လို့ပဲကျွန်တော်ကတော့အဲ့လိုမျိုးမြင်တယ်လေ။ပြီးခဲ့တဲ့ကော်မရှင်မှာဥဖွဲ့စည်းပြီးတော့အဲတော်တော်လူတွေများပါတယ်။အဲတကယ်တော့လို့ဒီကော်မရှင်စီဝေးတွေကျင်းပတဲ့ချိန်မှာအဲလွတ်တော်ကိုယ်စားလှယ်ကော်မရှင်ဖွဲ့ဝင်တွေကစီဝေးတရားခွင့်ရရှိခြင်းမရှိခဲ့ပါဘူး။လွတ်တော်ဥက္ကဋ္ဌရဲ့အဓိကကြံပေးပုဂ္ဂိုလ်တွေရဲ့လိုပဲယူဆရတာပေါ့နော်။အတိုင်းအတာတွေမပါဆင်းဟာတိုင်းအတာတွေကိုမယုံကြည်တာလားဒါမှမဟုတ်တိုင်းအတာတွေရဲ့တည်ချင်းကိုမယုံကြည်တာလားဆိုတာကတော့ဒါလွတ်တော်ဥက္ကဋ္ဌတရားရဲ့စစ်စင်တုံတရားပေါ်မှာသူတုံးတက်တာပဲဖြစ်ကောင်းဖြစ်မှာပေါ့ဗျာ
ပြီးခဲ့တဲ့ရွေးကောက်ပွဲရလဒ်တွေထွက်ပေါ်လာပြီးခဲ့တဲ့ကဒေါင်းဆန်းစုကြည်နဲ့နီးစပ်တဲ့ဆက်ဆံရေးရှိနေတဲ့သူရဥရွှေမန်းကိုနေရာတနေရာပေးမယ်လို့သတင်းတွေထွက်ပေါ်ခဲ့ပြီးဘလို့နေရာပေးမလဲဆိုတာကိုပြည်တွင်းပြည်ပနိုင်ငံရေးအတိုင်းဝိုင်းတွေကစိတ်ဝင်စားခဲ့ကြတာပါဒီကနေ့မှာတော့ဒေါင်းဆန်းစုကြည်ကတရားဝင်နေရာတနေရာစတင်ပေးလိုက်တာလို့ဆိုနိုင်ပါတယ်ဒီပြင်ဒေါင်းဆန်းစုကြည်အနေနဲ့တက်မတော်ဆက်ဆံရေးဒုတိယအကြိမ်လွှတ်တော်အစည်းအဝေးတွေအောင်အမြင်ကျင်းပနိုင်ရေးပြည်ထောင်စုအစိုးရအသက်ပြည်내တိုင်းဒေသကြီးအစိုးရအသက်ပြည်내တိုင်းလွှတ်တော်တွေပေါ်ထွန်းလာဖို့နဲ့ယာဒူးနေရာတွေခန့်အပ်ရေးတို့အတွက်သူနဲ့ဆွေးနွေးတိုင်ပင်လျက်ရှိတယ်လို့သူရဥရွှေမန်းက VOA မေးမြန်းမှုမှာဖြေဆိုထားမှုပါတယ်ဒီကနေ့ဖွဲ့စည်းလိုက်တဲ့ကော်မရှင်တက်တန်းဟာတစ်နှစ်ပဲဖြစ်ပြီးနောက်ပိုင်းဆက်လက်ထားရှိမယ်ဆိုရင်ဆက်လက်တက်တန်းတိုးနှိုင်မှာဖြစ်ပါတယ်ဒီထက်ကပါတီဝင်တွေအတိုးအလျှော့ကိုလည်းလွှတ်တော်ဥက္ကဋ္ဌကစီမံနိုင်ပါတယ်ဒီကော်မရှင်ဖွဲ့တာမှာတိုင်းရင်းသားပါတီကိုစားပြုသူတွေပါတဲ့အပေါ်မှာဥပဒေချမ်းကော်မတီဥက္ကဋ္ဌလည်းဖြစ် NLD ပါတီဗဟိုအလုံးမှုဆောင်လည်းဖြစ်တဲ့ဦးထွန်းထွန်းဟိန်ကတော့ သူ့အမြင်ကိုအခုလိုပြောပြရပါတယ
်သူရဲ့ဥရှိမန်းနဲ့နီးစပ်တယ်လို့ဒါသူတို့ပြောချင်တယ်ပြောချင်မှာပေါ့လေအငယ်တို့မျိုးသားဒီမိုကရေစီဖွဲ့ချုပ်အနေနဲ့ကတော့တော်တော်တဲ့မှာပေါ့နော်တော်တော်အနေနဲ့ဆိုလို့ရှိရင်တော့အငယ်တို့ကပါတီဆွဲပါဆွဲညာဆွဲမထားပါဘူးနိုင်ငံတော်ရဲ့ကောင်းကျိုးကိုဆောင်ရွက်နိုင်မယ်မြို့ကိုမဆိုးပေါ့လေနိုင်ငံတော်အကျိုးအတွက်တောင်းမြပေးသွားမယ်လို့အငယ်တို့တို့ပဲယုံကြည်တာပဲ
သူရဲ့ဥရှိမန်းအပါဝင်အရင်လွတ်တော်တုန်းကလွတ်တော်ကိုယ်စားလှယ်အနေနဲ့တာဝန်ယူခဲ့သူပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်း၁၀ဦးနီးပါးနဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်း၁ဦးတို့ပါဝင်ပါတယ်။ကျန်တဲ့သူတွေကလည်းအထွေထွေအုပ်ချုပ်ရေးမှူးဟောင်းတွေနဲ့အခြားဌာနဆိုင်ရာတွေကဒုတိယညွှန်ကြားရေးမှူးဟောင်းတွေပါဝင်ပါတယ်။အများစုကတော့ပြည်ခိုင်ဖြိုးပါတီဝင်တွေပါ။ပြီးခဲ့တဲ့လွှတ်တော်ကဖွဲ့စည်းခဲ့တဲ့ကော်မရှင်မှာကောအခုပြန်ဖွဲ့တဲ့ကော်မရှင်မှာပါပြန်လည်တာဝန်ထမ်းဆောင်ဖို့အရွေးခံခဲ့ရသူပြည်ခိုင်ဖြိုးပါတီဝင်ဦးမောင်တိုးကတော့ခုလိုရွေးချယ်မှုနဲ့ပတ်သက်ပြီးပြည်ခိုင်ဖြိုးပါတီဘက်ကခွင့်ပြုမပြုအပေါ်VOA မိမတ်မှုကိုအခုလိုဖြေကြားခဲ့ပါတယ
်ဒီကကျွန်တော်တို့လည်းပဲမနေ့ညနေမှာပြီးတာကျွန်တော်လည်းပါတီကိုဘာမှသတင်းမပေါ်ဘူးပါတီကလည်းမလို့အောင်လို့ပြောမှမထင်ပါဘူးကျွန်တော်တို့တော့ကျွန်တော်ကဒါလွတ်ချင်တာဆိုတော့ကျွန်တော်တားလို့ရှိရင်တော့ကျွန်တော်ကလိုက်နိုင်တယ်ဘူးလေဟိုလိုအပ်ပိုစီဇန်တုတ်ထက်တဲ့နှုတ်ရအောင်ပေါ့ပါတီကလည်းလွတ်ဖို့လည်းမထင်ဆိုင်ပါဘူ
းကော်မရှင်ရဲ့အဓိကတာဝန်ဟာလွတ်တော်ဥက္ကဋ္ဌကိုပံ့ပိုးရမှာဖြစ်ပါတယ်ကော်မရှင်အနေနဲ့တည်ဆဲဥပဒေပြင်ဆင်ပဲ့ဖြက်ပြတ်ထမ်းဖို့လိုအပ်တယ်ဆိုရင်သက်ဆိုင်ရာအစိုးရအဖွဲ့အစည်းတွေကိုဆွေးနွေးညှိနှိုင်းဖို့ခေါ်ယူနိုင်ပါတယ်။လွှတ်တော်ဥက္ကဋ္ဌပေးအပ်လာတဲ့ကဏ္ဍလိုက်အထူးတာဝန်တွေကိုလည်းတာဝန်ယူလှုပ်ဆောင်ရမှာဖြစ်တယ်လို့ကော်မရှင်ရဲ့တာဝန်နဲ့လုပ်ပိုင်ခွင့်တွေမှာဖော်ပြထားပါတယ်။
မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့မြန်မာနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးကူးစက်မှုကြိုတင်ကာကွယ်ရေးတွေဘလို့လှုပ်ဆောင်နေတယ်လဲဆိုတဲ့အကြောင်းကိုတင်ပြပေးပါမယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနေပြီးခဲ့တဲ့ရက်ပိုင်းတွင်ဇီကာဗိုင်းရပ်စ်ပိုးကူးစက်ပြန့်ပွားမှုဟာကမ္ဘာတွင်းအရေးပေါ်အခြေအနေဖြစ်ကြေညာလိုက်ပါတယ်။ဒီဇီကာဗိုင်းရပ်စ်ပိုးဟာ2014ခုနှစ်တုန်းကလည်းမြန်မာနိုင်ငံနဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့ထိုင်းနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံမှာလည်းတွေ့ခဲ့ရပါတယ်။အခုဆိုရင်မြန်မာနိုင်ငံမှာဒီရောဂါနဲ့ပတ်သက်လို့ကာကွယ်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်နေပြီလို့ကူးစက်ရောဂါတိုက်ဖျက်ရေးဌာနညွန်ကြားရေးမှူးဒေါက်တာတန်ထွန်းအောင်က VOA ကိုပြောပါတယ်။လူသေးစေလောက်တဲ့အထိမပြင်းထန်ပေမဲ့ဇီကာဗိုင်းရပ်စ်ကြောင့်မွေးဖွားလာတဲ့ကလေးငယ်တွေမှာအုံနောက်သေးအုံနောက်ကောင်းသေးနဲ့အုံနောက်အာယုံကျောချွတ်ယွင်းမှုတွေဖြစ်စေတဲ့အယူအဆတွေလည်းရှိနေတာပါထိန်းချုပ်ဖို့ခက်ခဲပြီးချင်းကနေကူးစက်တဲ့ဇီကာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့ကာကွယ်ထိန်းချုပ်ရေးတွေဘလို့လှုပ်ဆောင်နေကြတယ်လဲဆိုတာဒေါက်တာတန်းထွန်းအောင်ကိုနန်းလောင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်မြန်မာရဲ့ဘေးပတ်ဝန်းကျင်နိုင်ငံပေါ့နော်အင်ဒိုနီးရှားနိုင်ငံမှာအခုဇီကာဗိုင်းရပ်စ်ပိုးတွေ့တယ်လို့ပြောပါတယ်ရှင်အဲ့တော့လောလောဆယ်မြန်မာနိုင်ငံမှာမြန်မာနိုင်ငံတွင်းရအခြေအနေရောဆရာ
မနေ့ကပဲဝန်ကြီးဦးဆောင်ပြီးတော့ဒီဇီကာဗိုင်းရပ်စ်ကာကွယ်ရေးဆိုင်ရာလုပ်ငန်းညီလာခံတွေအစီအစဉ်တစ်ခုလုပ်တာပေါ့နော်ကျွန်တော်တို့ကလည်းဟိုကမ္ဘာ့ကျန်းမာရေးဖွဲ့ရတရနေ့မှာဒီဖွာတရနေ့မှာရေးပေါ်ချင်းနေကျန်းမာရေးဆိုင်ရာဒီဆိုင်ရေးပေါ်ချင်းနေကြီးညာလိုက်တယ်လေအဲ့တော့ကျွန်တော်တို့ကကျွန်တော်တို့ကဒီကိုယ်နိုင်ငံတွင်းကိုဒီဇီကာဗိုင်းရပ်စ်ကိုဝင်မလာအောင်လေတို့မြန်ဆောင်ရနိုင်တဲ့အစီအစဉ်တွေကိုရေးဆွဲထားပါပြီကိုယ့်စီမှာတော့မရှိသေးပါဘူးအစီအစဉ်ဝင်စုဆောင်မှာလည်းချင်ရတော့ရှိတာပေါ့အေးဒီချင်ရတော့ရှိတယ်ရှိလို့လည်းပဲတော့တော့မတွေ့ရသေးဘူးလို့ပဲကျွန်တော်ပြောလို့ရမှာပေါ့နော
်ဟုတ်ကဲ့ပါဆရာကျမနားလည်ရတဲ့လို့ဆိုရင်ထိုင်းနိုင်ငံမှာတော့ကလည်းအရင်တော့အကြိမ်ဖြစ်ခဲ့ဘူးတဲ့ပြီးတော့အခုကလည်းအင်ဒိုနီးရှားမှာတွေ့တယ်လို့ကျမတို့သိရပါတယ်ရှင်အဲ့တော့မြန်မာနိုင်ငံထက်မှာရောဆရာတို့အခုလောလောဆယ်တရောက်မှမတွေ့သေးတာလားဒါမှမဟုတ်သတင်းပို့လာတာမရှိသေးတဲ့သဘောမျိုးလားရှင
်ဘယ်တော့တကွေးတော့ကျွန်တော်ကတော့ဆိုရင်တော့ကိုယ်နိုင်ငံရမှာဖြစ်နေကြယောဂတွေလေဒီကတော့ကိုယ်နိုင်ငံမှာတော့ဖြစ်နေကြယောဂမဟုတ်တော့ကျွန်တော်တို့ကဒီထောက်လမ်းမှုအနေနဲ့ကရေကဟိုတစ်ခါမှမရှိဘူးပေါ့ဒါပေမဲ့လည်းအခုအဲ့ဒီကြီးညာပြီးတဲ့အချိန်ရစပြီးတော့ဟိုနံပါတ်၁ကတော့ဆောင်းကျစီထောက်လမ်းရေးတွေကိုအရှင်ဦးမြင့်လုပ်လိုက်တယ်ချင်းအတွက်ကောဒီအတွက်ကောပေါ့ဒီနေသိမ့်တာရှိတဲ့အချိန်လေးကိုမှဒီပိုးရှိမရှိဦးလဲအခွင့်အရေးသေးမယ်နောက်လူဝင်လာတဲ့လူတွေကဖျားတာရှိလို့ရှိရင်ဆက်သေးမယ်အကြေးဖေးအောင်စကြနေမှာလည်းအကြေးဒီလိုမျိုးရှားတယ်အနည်းငယ်ဖတ်တယ်အစ်စ်တွေလာတယ်နောက်ပြီးတော့မှလက်ရှိလာတယ်ဆိုရင်တော့တောင်ကြားအဖြစ်နဲ့ကျွန်တော်တို့ကညာကိုဆက်သေးမယ်တခွက်ဆက်သေးမယ်ဘာလို့လဲသွေးကိုပေါက်လေးပေါက်ပြီးဆက်သေးမယ
်ဟုတ်ကဲ့အဲ့တော့ဘယ်တော့လော
က်နံပါတ်၁ကမဝင်အောင်ရေလုံးမယ်ပေါ့ဝင်လာခဲ့ရင်လည်းပဲမပြောင်းအောင်လုပ်မယ်ဆိုတာကိုကျွန်တော်ချတာနည်းပြတာချထားပါတယ်ဟုတ်ပြောပါ
ဟုတ်ကဲ့ပါဆရာအဲ့ဒီနည်းပြဟာတွေကဆရာတို့ဘယ်တော့လောက်လုပ်ငန်းစတင်နိုင်မှာပါလဲရှင
်အခုကိုကျွန်တော်တို့ကစပါစပြီးတော့မနေ့ကစပြီးတော့ဝင်ကြီးနဲ့အစည်းအဝေးလုပ်ပြီးတဲ့နောက်ပိုင်းအရှင်ပြည်ဆွဲထားပြီးတော့ကျွန်တော်တို့က၄၀ရေစိမ့်နဲ့နေသားပေါ်မှာလည်းကြာအဲ့တော့ပေါ်တော့ဒီကစပြီးလုပ်မယ်ပြီးလို့ရှိရင်လည်းဒီလူတွေပတ်လို့လည်းဒါ fever screen လုပ်မယ်ဒါတွေလည်းလုပ်ပါမယ်နောက်ခ ချင်းနေနေတော့လည်းရသရဘဆောင်ရသွားမယ်ခုကတော့ချင်းကားနဲ့လောက်လာပေါ့ဒီဒီချင်းကားလောက်လာကိုလည်းရသရဘနေနေလူတို့ဆောင်မှုအတွက်နဲ့ဆောင်ရဆောင်ရသွားမယ်အဲ့တော့ဒါတိုက်လို့ပါမှာ
ဟုတ်ကဲ့အဲ့ဒါကဆရာတို့ဘယ်ဒေတာတွေမှာအဓိကထားပြီးလုပ်မှာပါလဲရှင်တနင်္ဂနွေလုံးအတိုင်းတာလား
တိုင်းနဲ့နေဆက်တဲ့နေရာတွေဦးစားပေးတယ်မထိုင်ကဝင်လာမှာဆိုတော့ဘာလို့ကတော့အပြီးပြဆိုင်ရနဲ့ဆိုင်တဲ့ဝင်ပေါက်တွေပေါ့အပြီးဆိုင်ဝင်ပေါက်တွေလေစိတ်ရေစိတ်တွေစမောစိတ်တွေနောက်ပြီးတော့မှဒီသွန်းလုတ်ကဖြစ်နေကြဒီချင်းကလည်းပေါ်တဲ့နေရာမြန်မာကသွန်းလုတ်ကဖြစ်နေတဲ့နေရာတွေရှိတယ်ရန်ကုန်တိုင်းတို့မွန်ပြည်နယ်တို့မန္တလေးတို့တရားဝင်တိုင်းတို့ဘူဒန်အဆရှိတဲ့ရှင်ရတဲ့နေရာတွေတော့သွန်းလုတ်ကတဲ့နေရာနည်းနည်းစတဲ့နေရာချင်းသားတစ်ခုလာဆိုတော့အဲ့ဒါကိုတစ်ခါတည်းနဲ့ပဲလုံသွားရင်းနဲ့သူ့စီကားဘက်ကသွန်းလုတ်ကကိုပါတော်ကနေနေလို့လည်းစားရတော့မှာပေါ့
ဟုတ်ကဲ့ဆရာပြီးတော့အခုအင်ဒိုနီးရှားမှာလည်းတွေ့ပြီဆိုတော့အင်ဒိုနီးရှားမှာလည်းမြန်မာကနေသွားပြီးတော့အလုပ်လုပ်နေတဲ့လူတွေအများကြီးရှိပါတယ်ရှင်အဲ့တော့ဒီလို
ဟုတ်တယ်ဟုတ်တယ်
အဲ့ဒီဖက်လမ်းကြောင်းကနေပြန်လာတဲ့လူတွေရောဆရာတို့ဘယ်လိုပုံစံမျိုးနဲ့စစ်ဆင်မယ်လို့အစီအစဉ်ရှိထားပါလဲရှင
်အခုကဒီယောဂါကကိုဝင်ဆောင်ကိုထိခိုက်တာများတယ်နောက်အဲ့ဒီကိုသွားမဲ့လူတွေဆိုရင်လည်းသူကကိုဝင်ဆောင်ဆိုရင်ကျွန်တော်တို့ကရှင်းကမခေါအောင်ပညာပေးရလို့လည်းနောက်ဒီလိုစာရှောင်းလေးတွေမှမပေါ့ဒါတွေကတော့ဥစားပေးတဲ့ပါပဲ
အခုလောလောဆယ်မြန်မာနိုင်ငံတွင်းကအခြေအနေမှာဇီကာပိုးဖြစ်နိုင်တဲ့အလားအလာဘယ်လောက်ရှိပါလဲရှင်
။ကိုယ်တော့ကိုယ်ချင်းကဒီဇီကာချင်းကအတူတူဖြစ်နေတော့ကိုယ်စီမှာတော့အကျေဝင်လာခဲ့ရင်တော့ဖြစ်နိုင်တဲ့ခြေလေးရှိတာပေါ့။ဒါပေမဲ့ကျွန်တော်တို့ကနိုင်ငံတွင်းဖြစ်နိုင်ရင်တော့ဝင်မလာဘူး။ဝင်မလာတော့လူလူတွေဖြစ်လို့မရဘူး။ချင်းမဖြစ်ရမှာဆိုတော့နည်းနည်းတော့ခက်ခဲရှိတာပေါ့။
ကွာကျမနားလည်ရတဲ့လို့ဆိုရင်ဒီတိုင်းမှာလေဟိုအရင်တော့ဖြစ်ခဲ့ဘူးတဲ့ဆိုတော့မြန်မာပြည်မှာဆရာတိရတဲ့လောက်အတိုင်းသားပေါ့နော်ဒီခေါင်းသေးပြီးတော့ဒီအုံနောက်ကျုံပြီးတော့မွေးလာတဲ့ကလေးလို့ပုံစံမျိုးခက်ဆင်ဆင်တူတဲ့ကလေးမျိုးရောရှိခဲ့ဘူးလားရှင
်အဲ့ဒါကြောင့်မို့ကျွန်တော်တို့ retrograde travelers ပြန်လုပ်မယ်6လအတွင်းပေါ့6လအတွင်းလုံးဝ6လအတွင်းမှာဒီဆေးရုံဆေးကန်းကနေမွေးပြီးတော့ရက်ွက်ထဲမှာပဲရှိရှိဒီခေါင်းသေးလေးတွေမွေးခဲ့လို့ရှိရင်တို့မှာများဒီကပိုးဆက်ဆံမှုရှိသလားဟိုဆက်ဆံမှုရှိသလားဆိုတာကိုလေ့လာဖို့အတွက်ကျွန်တော်ပြန်လုပ်ဖို့ရှိတယ်အဲ့ဒါလည်းလုပ်ဖို့ပြန်ပြီးတော့နောက်ကြောင့်ပြန်လေ့လာဖို့ရှိပါတယ်
မြန်မာနိုင်ငံမှာဇီကာဗိုင်းရပ်စ်ပိုးကူးစက်မှုကြိုတင်ကာကွယ်ရေးတွေစတင်လှုပ်ဆောင်နေတဲ့အကြောင်းကိုနန်းလောင်ကဒေါက်တာတန်ထွန်းအောင်ကိုမေးမြန်းခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မလေးရှားဆိုရကနိုင်ငံခြားသားအလုတ်သမားအခွန်တနစ်စာလေးဗီဂျေးတွေတိုးမြင့်ကောက်ခံလိုက်တဲ့အကြောင်းကိုတင်ပြပေးပါမယ်။မလေးရှားအစိုးရကနိုင်ငံခြားသားအလုပ်သမားခွန်တနစ်စာလေးဗီဂျေးတွေကိုဖေဖော်ဝါရီလဇန်ကစပြီးတော့နှစ်ဆပြောင်းလဲကောက်ခံနေပြီလို့သတင်းထုတ်ပြန်လိုက်ပြီးတဲ့နောက်မှာတော့မလေးရှားနိုင်ငံကိုသွားရောက်အလုပ်လုပ်ကြတဲ့မြန်မာအလုပ်သမားတွေအတွေ့တော့အခက်အခဲတစုံတရာရှိလာနိုင်တယ်လို့မြန်မာအလုပ်သမားဝန်ကြီးဌာနကတာဝန်ရှိသူတို့ကဆိုပါတယ်ဒါတွေကိုတော့ agency တွေအနေနဲ့မလေးရှားကုမ္ပဏီတွေနဲ့ညှိနှိုင်းလှုပ်ဆောင်ဖို့လိုအပ်တယ်လို့လည်းပြောပါတယ်အကြောင်းစုံကိုတော့ VOA ထိုင်းခြေစိုက်တည်နောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
မလေးရှားအစိုးရကနိုင်ငံခြားသားအလုပ်သမားခွန်ဖြစ်တဲ့လေဗီဂျေးကိုနှစ်ဆကောက်ခံလိုက်တဲ့အတွက်အခြေခံအလုပ်သမားအတော်များများအတွက်အခက်အခဲတွေကြုံနိုင်ပါတယ်။အိမ်အကူအိမ်ပေါ်များအတွက်အရင်နှုန်းကလေဗီဂျေးကိုတော့အရင်နှုန်းတတိုင်းဖြစ်တဲ့မလေးရှားရင်းကစ်410နဲ့ကုန်ထုတ်လုပ်မှုလုပ်သားခွန်ကိုတော့2016ခုနှစ်ဖေဖော်ဝါရီလကနေစပြီးမလေးရှားရင်းကစ်1250ကနေ2500အထိနှစ်ဆတိုးလိုက်သလိုဝင်ဆောင်မှုလုပ်သားခွန်ကိုတော့မလေးရှားရင်းကစ် 1850 ကနေ 2500 အထိကောက်ခံမှာဖြစ်သလိုစိုက်ပျိုးရေးလုပ်သားခွန်နဲ့စိုက်ပျိုးမွေးမြူရေးလုပ်သားခွန်ကိုတော့မလေးရှားရင်းကစ် 950 ကနေ 1250 အထိတိုးမြင့်ကောက်ခံလိုက်တာပါပြည်ထောင်စုမြန်မာနိုင်ငံတော်အလုတ်သမားအလုတ်ကိုင်းနဲ့လူမှုဖူလုံရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်လက်ဖြင့်အလုတ်သမားညွှန်ကြားမှုဦးစီးဌာနရဲ့ညွှန်ကြားရေးမှူးချုပ်လည်းဖြစ်တဲ့ဦးမျိုးအောင်ကအခုလိုရှင်းပြပါတယ်
အဲ့ဒါကအရင်တော့ဟိုအလုပ်ရှင်တွေပေးရတယ်နောက်တစ်ခါ minimum wage ဆိုပြီးတော့သူကတိုးပြီးတော့ပေးလိုက်တော့ဒီဥစ္စာအလုပ်သမားကြီးကတိုးရသွားတယ်ဆိုပြီးတော့တခါအလုပ်သမားပေးရတယ်ဆိုပြန်ဖြစ်သွားပြန်ပေါ့ဒါအခုလည်းမကြခင်ဒီ level ကြီးကိုတိုးတယ်ဆိုပြီးတော့သူကထပ်ကြည့်ပြန်ပေါ့အင်းသူကအရင်က level ကြီးကဟိုက၄မျိုးရှိခဲ့တာပေါ့အရင်ကလေအခုကသူက2မျိုးတည်းပြန်ဖြစ်သွားတယ်2မျိုးမှကသူကအမြင့်ဆုံးကဒါ2500ဆိုတော့သူဈေးကနေစင်းစင်းနော်နော်ဈေးကြီးမဟုတ်ဖြစ်သွားတယ်လေတော်တော်မြင့်သွားတာပေါ့နော်ဟိုပြောမယ်ဆိုရင်ဒီ level ချင်းမဲ့ဒေါ်လာဆိုရင်ဒေါ်လာ600လောက်ကိုဖြစ်နေလေသူကဒီ level ချင်းတယ်ပေါ့နော်ရမယ်လာစားတစ်လမှာဒေါ်လာ300တော်တော်ပဲဖြစ်မှာပေါ့နော်ဆိုတော့ဒီ ringgit 900ဆိုတော့ open time ပညာပေါင်းရင်ထားပါတော့1200ပေါင်းနေဆိုရင်ဆမလေးနဲ့စားရင်တော့ကျွန်တော်ကဟို300တော်တော်ပဲဖြစ်မှာပေါ့နော်
ဒီအတွက်မလေးရှားနိုင်ငံကိုအလုသမားတင်ပို့တာတွေကိုရန်နာထားတာမျိုးတွေလုံမလားဆိုတဲ့မေးခွန်းကိုလည်းဦးမျိုးအောင်ကအခုလိုဖြေကြားခဲ့ပါဗျာ
။သ ွားလို့မကုန်ကြစေနဲ့ဝင်ဝင်နေကြတော့ဟာဖြစ်တဲ့ခါကျတော့ဒါကကျွန်တော်တို့ agency တွေပြောရမှာအလုပ်ရှင်နဲ့နှိမ့်ခံရမှာလေ
အ
လုပ်ရှင်ကတော့ဒီမလေးရှား agent တွေကလည်းခုနပြောတဲ့ visa ဘူးတွေနဲ့သူတို့ကြာခံဖို့လိုတယ်ခုနလိုလဲပြီးเนาะလဲပြီးကိုလည်းဘယ်လိုပုံစံနဲ့ကြာခံကြမလဲအပြည့်ခံမလားတယောက်တစ်ဝက်စီဖြစ်မလားပေါ့နော်ဒီလိုမျိုးတွေဆိုရင်အလုပ်သွားနေတဲ့တက်တာမှာပေါ့နော်ဒါဒါဒီကလည်းအဲ့ဒီတပိုင်းကလည်းသူ့ဘာသူဓာတ်တွေသွားလို့တဲ့အတွက်သူ့ဘာသူအခွင့်အရေးကောင်းတင်နေလားသူတို့အတွက်တာနေလို့ထင်နေလို့သွားကျင်လို့လည်းကျွန်တော်တို့ကတော့ဒါဟိုတားဖို့လည်းမရှိဘူးလေ
ဟုတ်
ကျွန်တော်တို့ကတော့ဟိုတန်းကျွန်တော်တို့လည်းဒါဟိုစဉ်းစားနေကြတဲ့အခြေအနေပါကျွန်တော်တို့လည်
းမလေးရှားနိုင်ငံမှာတော့ဒီလိုအလို့သမားအခွန်ကိုတွန်းမြင့်ကောက်ခံလိုက်တဲ့အတွက်ကန့်ကွက်မှုတွေထောက်ခံမှုတွေနဲ့ဝေဖန်မှုတွေလည်းကြုံနေရပါတယ်မလေးရှားနိုင်ငံပြည်ထောင်စုဝန်ကြီးဌာနကတော့အခုလိုမျိုးအခွန်တွန်းမြင့်မှုတွေနဲ့ပတ်သက်လို့နိုင်ငံပိုင်သတင်းတွေကနေထုတ်ပြန်ကြေညာရမှာမလေးရှားနိုင်ငံတွင်းမှာတရားဝင်နိုင်ငံသားအလို့သမား 2.35 မီလီယံရှိပြီးမလေးရှားအစိုးရအနေနဲ့2016ခုနှစ်အတွက်အလို့သမားအခွန်ကောက်ခံမှုတွေကနေမလေးရှားရင်းကင်ငွေ 2.5 ဘီလီယံထိတိုးတက်လာမယ်လို့မျှော်မှန်းထားကြောင်းဖေဖော်ဝါရီလ2ရက်နေ့ကကြေညာသွားခဲ့ပါတယ်ရှင်
ဤသို့လွတ်တော်နှင့်မြူသားလွတ်တော်တို့အတွက်မြူသားဒီမိုကရေစီဖွံ့ဖြိုးကရွေးချယ်ပေးလိုက်တဲ့ဥက္ကဋ္ဌတွေဒုဥက္ကဋ္ဌတွေကိုလွတ်တော်အသီးသီးမှအတည်ပြုလိုက်ကြပြီပါပြီ။အခုလွတ်တော်သက်တမ်းကိုဦးဆောင်သွားမယ့်ဥက္ကဋ္ဌတွေနဲ့ဒုဥက္ကဋ္ဌတွေရဲ့စွမ်းဆောင်ရည်အလားအလာပေါ့ကျွန်တော်တို့သောတာရှင်တွေရဲ့ယုံကြည်ကိုးစားမှုဘယ်လိုများရှိပါသလဲ။လွတ်တော်တွေရဲ့အဓိကလုပ်ငန်းဖြစ်တဲ့ဥပဒေပြုရေးပိုင်းနဲ့အစိုးရလုပ်ငန်းတွေကိုစောင့်ကြည့်ထိန်းကိုရေးပိုင်းတွေမှာအခိုင်အမာဦးဆောင်သွားနိုင်မယ်လို့ယုံကြည်ကြပါသလား။အခုလာမယ့်စနေနေ့ညတရားလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါ။ကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး။ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။စနေနေ့ညအတရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထားမှန်ဖိတ်ခေါ်ပါတယ်။ခုတော့သတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြီးညာပေးပါအောင်ရှင်။
ဆီးရီးယားနိုင်ငံတွင်ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကဆီးရီးယားပြည်ပခါကိုစစ်ရေးမဟုတ်တဲ့နည်းနဲ့ဖြည့်ရှင်းဖို့အားထုတ်မှုအပေါ်မှာရုတ်ရော့စေတယ်လို့မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ NATO အကြီးအကဲဂျွန်စတင်စတိုလင်ဘတ်ကပြောဆိုပါရယ်ဥရောပကာကွယ်ရေးဝန်ကြီးများအစည်းအဝေးကိုတက်ရောက်ဖို့အမ်စတာဒမ်မြို့တော်ကိုဒီကနေ့တောက်ချာနေမှာရောက်ရှိလာတဲ့ NATO တပ်ဖွဲ့အကြီးအကဲကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်ဗြိတိန်နိုင်ငံလန်ဒန်မြို့ကအီကွေဒေါ်တန်ယုံမှာခိုလုံနေတဲ့ Wikileaks Internet Website တီထောင်သူ Julian Assange ဟာဥပဒေမဲ့ဖမ်းဆီးထိန်းသိမ်းခံရသလိုဖြစ်နေတယ်လို့ကုလသမဂ္ဂလူ့အခွင့်အရေးအလို့အဖွဲ့ကပြောဆိုလိုက်ပါတယ်။ဒါပေမဲ့ဒီအဖွဲ့ရဲ့ပြောကြားချက်ဟာဗြိတိန်ရဲက Mr. Assange ကိုဖမ်းဆီးဖို့လုပ်နေတဲ့အပေါ်မှာတော့ဘာမှဩစာတက်ရောက်မှုရှိမှာမဟုတ်ပါဘူး။မာလီနိုင်ငံတင်ဘတ်တူမြို့ကကုလသမဂ္ဂငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့ကိုဘယ်သူဘယ်ဝါမှမသိရတဲ့သူတွေရဲ့တိုက်ခိုက်မှုခံခဲ့ရတယ်လို့မာလီကသတင်းတွေမှာဖော်ပြနေကြပါတယ်။ဒီကနေ့တောက်ချန်နဲ့အစောပိုင်းမှာစတင်တဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့သတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂရဲ့ငြိမ်းချမ်းရေးထိန်းသိမ်းရေးတပ်ဖွဲ့အနီးအနားမှာတနက်တန်တွင်ကြားရပြီးနောက်အ ਨੇ ဆုံးပောက်ကွဲမှုတစ်ခုလည်းဖြစ်ခဲ့တယ်လို့ကိုယ်တိုင်တွေ့ကြုံခဲ့သူတွေကပြောဆိုကြပါတယ်။American Democratic Party ရဲ့သမ္မတကိုယ်စားလှယ်လောင်းဖြစ်ဖို့ကြိုးစားနေကြတဲ့နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton နဲ့ဘားမောက်ပြည်နယ်အထက်လွှတ်တော်အမတ် Bernie Sanders တို့ကတော့မနေ့က New Hampshire ပြည်နယ်မှာအခြေအနေစကားစစ်ထိုးခဲ့ကြပါတယ်ရှင်
။တည်င်းချင်းချုပ်ကိုမတင်ငီထိုက်ကကြေညာပေးခဲ့တာပါ။ဒီညနေ့အစည်းအဝေးထုတ်လုပ်ရေးမှူးကနန်းလောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာ Engineer ကတော့ Gadis Binan ဖြစ်ပါတယ်။ VOA American တန်ညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်တစ်နာရီကြာမှထုတ်လွှင့်မယ့်ည9နာရီကနေ10နာရီထိအစည်းအဝေးကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ် VOE ကိုအားပေးနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျွန်မရှားဖုံပါ
This program has come to you from the Voice of America, Washington.